ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေတိတ်ခါရှိရှိနေရပြန်တဲ့အောင်နိုင်ငံတကာတိုင်ဝမ်ကမြန်မာဆီရောက်ကိုဖိအားပေးဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေခ်ဟာစီနာကဒီနေ့ရွေးထပ်မံတက်တွန်းလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာခေလုံနေရတဲ့ရိုဟင်ဂျာတွေကသူစီလူငယ်လူရွယ်တွေအနေနဲ့နေရမပြောင်းနိုင်မဲ့အချိန်ကြာလာတဲ့အမျှစိတ်ပြည့်လေးဖြစ်ဖြစ်ရကနေအကြံဖက်ဝါရနဲ့စစ်သွေးကြွတွေဖြစ်အတွင်ပြောင်းသွားနိုင်တဲ့အန္တရာယ်ရှိနေတဲ့အကြောင်းလဲဘင်္ဂလားဒေ့ရှ်မျိုးကတင်းစားရှင်းလင်းပွဲတွေမှာပြောဆိုထားတာပါ။2019ဩဂုတ်လတည်းကငါရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရဲကင်းစခန်းတွေကိုစီးနင်းတက်ခဲ့တဲ့ AIS တွေ Ranger ဆွေးရောက်ဖက်ကိုမြန်မာလူမျိုးတွေတပ်ဖွဲ့တွေလိုင်လံရှင်းလင်းတဲ့စစ်စင်ရေးရဲ့နောက်ဆက်တွဲဖြစ်နေတဲ့တိုင်းနယ်ကြီးဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခိုလုံခဲ့ကြတာပါ။မြန်မာဆွေးရောက်တော့ Ranger ဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်ခံမထားပေမဲ့ဒုက္ခသည်တွေကိုစီးစစ်ပြီးပြန်လည်လက်ခံမှာဖြစ်တဲ့အကြောင်းပြောဆိုထားပါ။ဒုက္ခသည်မြတ်ဆရာကုလသမဂ္ဂမဟာမင်းကြီးရော UNHCR ဘင်္ဂလားဒေ့ရှ်နိုင်ငံတို့နဲ့လည်းဒုက္ခသည်တွေပြန်လည်လက်ခံရေးမြန်မာဆွေးရောက်ကတရားလက်မှတ်ရေးထိုးသဘောတူထားပေမဲ့လက်တွေ့အစီအစဉ်တွေအကောင့်ထဲမဖွင့်နိုင်ပဲဖြစ်နေရပါတယ်။ဒီချိန်မှာပဲကုလသမဂ္ဂရဲ့လူသားချင်းစာနာမှုနဲ့အရေးပေါ်ညှိနှိုင်းရေးဌာနလက်ထောက်သွင်းရေးမှူးချုပ်မတ်လောကော့နိုင်ငံတကာရွှေ့ပြောင်းနေထိုင်သူများဆိုင်ရာအဖွဲ့ IOM ညွှန်ကြားရေးမှူးချုပ်အန်တိုနီယိုဗီတိုရီနိုနဲ့ UNHCR ကော်မရှင်နာမင်းကြီးဖီလီပိုဂရန်ဒီယိုရဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်အဆုံးသတ်တဲ့ဒီနေ့သတင်းစာရှင်းလင်းပွဲအတွင်းမှာတော့ရိန်ဂျာဒုက္ခသည်တွေအတွက်ရေရှည်အကူအညီပေးနိုင်ရေးလိုအပ်ချက်တွေကိုမိမောင်းထုတ်ပြောဆိုသွားခဲ့ကြပါတယ်။